โอเคနေပြည်တော်မှာမနေ့ကပြည်ချာရေးဝန်ကြီးဌာနသတင်းမီဒီယာအဖွဲ့တွေနဲ့တူတက်မတော်တို့ဆွေးနွေးကြတဲ့အထဲမှာဒီတက်မတော်ဘက်ကသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ဟိုအဓိကဘာတွေကိုအသိပေးခဲ့တယ်လို့ဆရာပြောပြနိုင်မလဲရှင်ဟုတ်ကဲ့
အသိပေးတာကတော့အများကြီးပေါ့အဲ့တော့ကျွန်တော်တို့ကလေဒီဥစ္စာကပြင်ကိုမပြောဖို့ပြောထားပါဒါပေမဲ့ပြောလို့ရတဲ့ဟာတော့ကျွန်တော်ပြောပါမယ်သူတို့ဘက်ကပေးရင်လည်း message လေးရှိပါတယ်ကျွန်တော်ဘက်ကလေမီဒီယာသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေထင်ချောင်မှုတွေအဲ့ဒါအားလုံးကိုရှင်းပြခြင်းပါတယ်အဲ့တော့ဒီဟာကိုစီစဉ်တာကတော့ပြန်ကြဲဝန်ကြီးဌာနကစီစဉ်တာပါတက်ဒီဆွန်တွစ်ဆုံမွေးမတိုင်ခင်တနေ့ကတက်မတော်အခေါ်ဝေါ်အဆုံးနှုံးနဲ့ပတ်သက်လို့လေအဲ့လိုဟိုကတခုထုတ်ပါတယ်အဲ့ဒါကိုလေသူတို့ရှင်းပြခြင်းနဲ့တူပါတယ်နောက်သူတို့တက်မတော်ဘိုင်းကဒီမီဒီယာ public relation နဲ့ပတ်သက်လို့လုပ်နေတာတွေကိုရှင်းပြပါခင်ဗျာ
ဟုတ်ကဲ့ဆရာဦးအောင်လှထွန်းအနေနဲ့ဒီခုတိုင်းသားလက်နက်ကိုင်အဖွဲ့ဒီယာရုအခေါ်အဝေါ်တွေနဲ့ပတ်သက်ပြီးစစ်တပ်ကအခုလိုမျိုးထုတ်ပြန်လိုက်တာဟာလက်ခံသင့်ပါသလားဆရာတရားမျှတမှုရောရှိပါမလားဆရာဘယ်လိုပြောလဲ
အဲ့ဒါကိုကျွန်တော်ဘာမှ comment မပေးလို့ပါဘူးခင်ဗျာမဆိုသတင်းကျွန်တော် walking journalist အနေနဲ့မဟုတ်ဘူးကိုကဘယ်လိုမျိုးလဲသတင်းမီဒီယာကောင်စီကနော်ကျွန်တော်ဘာမှမပြောလို့ပါဘူးဟု
တ်ကဲ့
ဒါပေမဲ့ဒီဟာကတော့အခက်ခဲတွေတော့ရှိမှာပါအစင်ပြင်းမှုတွေရှိနိုင်လိမ့်မယ်ရှိမယ်ထင်ပါတယ်ဒီဟာဒီအပေါ်မှာတော့ခင်းနိုင်ဆွေးနွေးရလိမ့်မယ်ထင်ပါတယ်ဆက်ပြီးတော့
ဟုတ်ကဲ့အထူးသဖြင့်တော့ဒီသတင်းမီဒီယာလုပ်ငန်းတွေမှာဒီတက်မတော်ဘက်ကနေပြီးတော့ဟိုထိန်းချုပ်ကန့်သတ်မှုတွေရှိလာတယ်ဆိုတော့အမြင်နဲ့သုံးသပ်ချက်တွေလည်းရှိလာပါတယ်ဆရာတက်မတော်နဲ့သတင်းမီဒီယာကြားဆက်ဆံရေးအခြေအနေဘယ်လိုတွေဖြစ်လာနိုင်ကြရှိလဲဆရာဟုတ်
ကျွန်တော်နိုင်ငံမှာမီဒီယာလွတ်လပ်ခွင့်ရတာကတကယ်တမ်းပြောရင်ဒီကော်မန် press scrutiny board လို့ခေါ်တဲ့ SABCC ကို setting ခဲ့တာပေါ့လေ2020ရွေးကောက်ပွဲပြီးတော့ဥပဒေစီရင်ဆိုတာ2017မှာအာဏာရလာပါတယ်အဲ့ဒီနောက်ပိုင်းမှာသူတို့ရဲ့ဒီ democratic reforms ရှိလို့တဲ့အဲ့ဒီအချိန်မှာကျွန်တော်မီဒီယာသမားတွေအတွက်ကောင်းတာ3-5ခုပါပါတယ်တော်တော်ကိုအရေးကြီးတဲ့ဟာပါအဲ့ဒါကတော့တစ်ခုကဒီ SABCC ဆိုတဲ့ဟာကိုဖျက်လိုက်တယ်အဲ့ဒါဆိုကြည့်ပါဦးမြို့ကျွန်တော်သင်ပေါင်း50လောက်ရှိတယ်နော်ကျင်းသွင်းလာခဲ့တဲ့ဟာပေါ့နောက်တစ်ခုကပုဂ္ဂလိကသတင်းစာတွေကိုဖွင့်ပြပါတယ်အဲ့ဒါလေ1962ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာပုဂ္ဂလိကပိုင်းမီဒီယာအားလုံးဟာလုံးဝကိုစစ်သုံးခဲ့ပါတယ်အဲ့ဒီဟာတွေဟာပြန်ပြီးတော့ဖွင့်ပြလာတာက2013ဆိုကျွန်တော်3နှစ်လောက်ပဲရှိပါသေးတယ် independent media ကနောက်ဒီမိုကရေစီကိုရှိခဲ့မယ်ဆိုလဲကျွန်တော်တို့ဟာ1962ခုနှစ်မှာဒီမိုကရေစီကလုံးဝအစီထွက်တော့ရယ်2011ခုနှစ်မှာစပြီးတော့နည်းနည်းလေးကောင်းကျူလာတယ်အခုတော့လက်ရှိအခြေအနေရောက်နေတာပေါ့ဒါပေမဲ့ကျွန်တော်တို့ကြည့်လိုက်ရင်ဒီမိုကရေစီကလည်းအရင်နုနေတယ်ဒီ independent media ကလည်းနုနေပါတယ်2010မှာတန်ကင်ကကျွန်တော်နိုင်ငံမှာသတင်းသမားကရခိုင်ဆိုအားလုံးကိုထိလိုက်မှ100လောက်ပဲရှိတယ်အခုဆို9000ကျော်ရှိပါတယ်အလုပ်ကံအားဖြင့်ပေါ်များလာပါကျွန်တော်သိဝမ်းသာပါတယ်ဒါပေမဲ့ဒီကျင်းဝပိုင်းဆိုင်ရာ professional skill ပေါ်သူလုံငန်းကျောင်းညမဆိုင်ရာကြတော့တော်တော်အားနည်းချက်ရှိပါတယ်ဒါကိုကျွန်တော်စောင့်နေသေးပဲဖြစ်ပါတယ်အဲ့တော့ဒီတပိတမတော်ဖက်ကကြာလဲအဲ့ဒါပြောတမတော်ကလည်းတရှုပ်ကြီးကြတယ်မှာ sensitive ဖြစ်တာရှိပါတယ်တော်တော်ရှိပါတယ်အဲ့ဒါကိုလည်းကျွန်တော်တို့မကွေမဖွဲပြောပြပါတယ်အကြံဉာဏ်လေးပေးပါတယ်အရင်ကလေကျွန်တော်တို့ဆိုတက်မတော်နဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့ရဲ့လေးခါ၅ကျင်းလို့ရှိပါဘူးခင်ဗျာအချို့ဟာတွေကြတော့တက်မတော်ဘက်ကနားထောင်လာရရှိပါတယ်ဥပမာပြောရရင်သတင်းမီဒီယာသမားတွေကိုသူတို့ရဲ့သတင်းမီဒီယာရေးစားချက်နဲ့ပတ်သက်လို့အရေးယူရင်မကျင့်တတ်ဘူးဆိုရင်တရားရုံးကိုဒါရိုက်တမ်းမတော်ပါနဲ့ကျွန်တော်တို့စီကတချက်တော့အသိပေးပါဖြည့်ရှင်းခွင့်ပေးပါဆိုအဲ့ဒါကိုတက်မတော်ကကျွန်တော်တို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတိုင်တန်းပါတယ်ခင်ဗျာအဲ့ဒါကိုတော့ကျွန်တော်အသိမှတ်ပြုပြီးတော့ကြည့်ကြည့်ပါတယ်အဲ့လိုသူတို့ကျွန်တော်တို့ကိုဦးစားပေးတိုင်လို့ကျွန်တော်တို့ကတရားရုံးကိုမရောက်ပေးဖြေရှင်းပေးခဲ့တဲ့အမှုတွေအများကြီးရှိပါတယ်ခင်ဗျာကျွန်တော်တို့ကအကြောင်းအကျောင်းကျွန်တော်တို့ဟာမထုတ်ပြန်နိုင်ခဲ့ပါဟု
တ်ကဲ့
တချို့အမှုတွေဆိုရင်တရားရုံးကိုမရောက်ဘူးဒါပေမဲ့တချို့ကိစ္စတွေမှာ sensitive ဖြစ်တာတွေရှိပါတယ်အဲ့ဒီတော့ဒီ democracy အတွင်းကူးပြောင်းရေးကာလမှာဒီ affordability တွေရှိမယ်ဆိုတော့ကျွန်တော်မျှော်လင့်လို့ရပါတယ်ဒါပေမဲ့ဒါကိုဖြေရှင်းလို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒါကြောင့်ကျွန်တော်မနေ့ကတွေ့တဲ့ဟာကိုဒီသုံးပြ support သူငင်းချက်ပေါ့လေဒီ tangible concrete agreement ဘာမှလို့ရေးချပြလို့မရပါပဲကျွန်တော်တို့ကစိတ်ကြိုးဆိုပါတယ်တယောက်သဘောတယောက်နားလေခွင့်ရရဲနားထောင်ရပါတယောက်ပြောက်သဘောမတူရတဲ့အများကြီးရှိမယ်အဲ့ဒါကိုလေဆွေးနွေးလို့ရတဲ့ပြန်လှန်အဲတယောက်ရဲ့အခက်ခဲကိုလေတယောက်ပြောပြသိရှိပြန်ခွင့်ရှိရမယ်အဲ့ဒီဟာမျိုးကိုအခြေခံပြီးတော့ကျွန်တော်တို့တွေးဆကြရတာပ
ါဟုတ်ကဲ့ဖန်စီခံရတဲ့ကိစ္စပြောမယ်ဆိုရင် The Voice Editor ကိုကျော်မင်းဆွေနဘရပုံမှာ71နဲ့ဖန်စီချုံနောင်ခံထားရတဲ့ DPP သတင်းတောက်တို့ရာရီသတင်းတောက်အဲ့ဒီကိစ္စရင်းနဲ့ပတ်သက်လို့ရောဒီတရားအရေးမယူခင်မှာဆရာတို့သတင်းမီဒီယာကောင်စီနဲ့စစ်တပ်နဲ့ညှိနှိုင်းဆွေးနွေးတာအသိပေးတာအဲ့ဒါမျိုးရှိခဲ့ပါလားဆရာဟုတ်ကဲ့
အာဦးကျော်မင်းဆွေကိစ္စနဲ့ပတ်သက်လို့ကအများကြီးရှိခဲ့ပါခင်ဗျာတာမန်ကိစ္စတွေဆိုရင်နှစ်ပတ်ပဲကြာပါတယ်တာမန်ကိစ္စတွေကိုဖြေရှင်းဖင်းပေးတာဦးကျော်မင်းဆွေကိစ္စကို3လတိတိပြေးခဲ့ပါတယ်ခင်ဗျာအဲ့ဒါကိုလေကျွန်တော်တို့ကအကြောင်းအကျောင်းကြောင့်ကျွန်တော်တို့အကြောင်းကြောင့်တော့အကြောင်းများရကျွန်တော်တို့မထုတ်ပြန်နိုင်ခြင်းမရှိခဲ့ပါသုံးလာဒီတက်မတော်ဖက်ကကျွန်တော်တို့ကိုဖြည့်ရှင်းခင်းပေးခဲ့ပါတယ်။သူတို့လေးဖြည့်ရှင်းပါတယ်။ဒါပေမဲ့ဝန်ကြီးကတောင်းတာပေါ့လေ။ဒါဟာပြည်လင်းမှုတစ်ခုကိုမရရှိနိုင်ဘူး။ရလူနီဘောဖြစ်ပြီးတော့မရရှိဖြစ်ပါဘူးအဆုံးမှာကြတော့။အဲ့ဒါကိုတော့ကျွန်တော်သိအစည်းအစိမ်းမပြောချင်တော့ပါတချို့ကိစ္စတွေကကိုကြီးဟိုဟာတွေပါတယ်ပါနေမှာဆိုလို့ပါ။ဟိုသတင်းသမား3ယောက် DVB နဲ့ AOD သူကျွန်တော်တို့စီကိုတိုင်တိုင်းချင်းမရှိခဲ့ပါဘူးခင်ဗျာ။ဒါပေမဲ့ကျွန်တော်တို့က အဲ့ဒီသတင်းကိုရှားကြခြင်းပဲကျွန်တော် personally နေတဲ့ခံစားသုံးပို့ခဲ့ပါတယ်ဒါကိုဥစည်းအုပ်ရှိကိုသူတို့ကိုလှုပ်ပေးဖို့အတွက်ဒါပေမဲ့အဲ့ဒီမှာကသူတို့ကဟိုတရားရေးဌာနကိုတွေးကြံထားပြီးဖြစ်ပါတယ်အဲ့ဒီချင်းကနင်းနေနောက်ကျတော့တာပါလေဒါပေမဲ့ကျွန်တော်တို့ဒီတခြားကျွန်တော် channel ကကျွန်တော်သူတို့ကိုကောင်းမွန်မွန်ထားဖို့ပါကြရတယ်နေတဲ့ခံခဲ့ပါတယ်အဲ့ဒါလေးကျွန်တော်ကြားသိသလောက်ကတော့စနေတရားတော့ထားတယ်လို့လည်းကြားသိရပါတယ်ဒါပေမဲ့တရားစီရင်စိုက်ပြီးဆိုတော့ဆရာမကျွန်တော်ကဝင်လို့မရတော့ပါဒါက contempt of court ဖြစ်နေပါပြီ
ဟုတ်ကဲ့ရှင
့်တရားရုံးရဲ့ process ကို legal process ကိုဒီဒီမှာဝင်ဆွဲခွင့်မရှိတော့ပါအဲ့ဒါကဥရေရ
ဟုတ်ကဲ့ဆိုတော့တတိယမီဒီယာသမားတွေဖန်ဆီးခံနေရတာเนาะပုံမှန်မျိုးမျိုးတက်ပြီးဖန်ဆီးတာနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတင်ပြချက်ပို့ကိုရောတမ်ဘရဘက်ကဘယ်လိုသဘောထားသိခဲ့ရတာရှိလဲဆရာ
ကျွန်တော်တကယ်တော့သူတို့အခု TC ဥပဒေရှိနေတယ်တဒနာကဥပဒေ issue တွေပါပါတယ်ခင်ဗျာဥမာဟိုတရားမဝင်ဟို illegal association act ဆိုတာရှိနေတယ် 171 လို့ကျွန်တော်နာမည်ကြီးတာပေါ့လေဒီဥပဒေကလည်းတရားရင်ခဲ့တာလည်းကိုလိုနီခေတ်ကြီးကတရားရင်ခဲ့တဲ့ဥပဒေပါဒါကိုခင်းနဲ့စီလီယောင်37ပါလေကျွန်တော်တို့
ဟုတ်ကဲ
့အဲ့ဒါတဖြည်းဖြည်းတော့ဖြစ်ရလိမ့်မယ်လို့ထင်ပါတယ်ဘာလို့ကျွန်တော်တို့မျက်စိအောင်မှာပဲဒီ emergency provision act ကို၅ညတော့ဘာတို့ကပြတ်ပွေတော့ခဲ့ပါပြီကျွန်တော်တို့အချိန်ယူပြီးတော့စိတ်ရှည်လက်ရှည်နဲ့ဆွေးနွေးပြီးတော့လုပ်သွားမယ်ဆိုရင်အဆင်ပြေသွားမှာပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံထဲမှာပုဂ္ဂလိကသတင်းစာနယ်ဇင်းတွေရပ်တည်မှုခက်ခဲလာတယ်လို့အတော်လေးပြောလာကြပါတယ်ဒီအခြေအနေတွေပေါ်မှာရောဆရာဦးအောင်လာထွန်းအမြင်နဲ့သုံးသပ်ချက်သိချင်ပါတယ်ရှင
်အဒီအခြေအနေပေါ်မှာကျွန်တော်သိစိုးရိမ်မှုရှိပါတယ်ခင်ဗျာဒီဘောရရရက်တင်တန်ခွင်းဟာပုဂ္ဂလိကသတင်းတွေကိုခွင့်ပြုလိုက်ပါပြီခွင့်ပြုလိုက်တယ်တိုးတော့သူတို့ရဲ့စီဘောရေးအရာရက်တီပိုင်ခွင့်ကြတော့တော်တော်ကိုအားနေတာတွေ့ရပါတယ်အဲ့ဒီအဓိကတော့ commercial အားထားရပါတယ်ဒါပေမဲ့ commercial ကဘာဖြစ်နေလဲဆိုတော့ဟိုနေစားကြပြီးသား state owned သတင်းစာသုံးဆောင်ရှိပါတယ်အဲ့သူတို့ကဟိုအမဝင်ပြိုင်တဲ့အခါကျတော့ကြော်ညာအများစုကသူတို့ဖက်ကိုရောက်သွားတာများပါတယ်အဲ့တော့ distribution မှာသူတို့ကအများကြီးအားစားချက်ရှိပါတယ်ဒီနေ့ထွက်တဲ့သတင်းစာကိုဒီနေ့မနေ့မှပဲတိုင်းနိုင်ငံတွေမြို့တော်တွေမှာဖျက်လို့ရပါတယ်ကျန်ဒီ channel တွေသတင်းစာတွေကြတော့မနေ့ပိုင်းထုတ်တဲ့ရန်ကုန်ဖြစ်နေဟာကိုညနေပိုင်းကြမှဒါမှမဟုတ်နောက်တစ်နေ့ကြမှဖျက်ခွင်းရပါတယ်။အဲ့ဒီအားနည်းချက်တွေရှိတဲ့အခါကြော်ညာအများစုကအဲ့ဒီနိုင်ငံပိုင်မီဒီယာဖက်ကိုရောက်တော့ပါတယ်။ Democratic Society တခုမှလိုအပ်တဲ့မီဒီယာဟာများနိုင်တယ်များရမယ်ဆိုတဲ့ဟာအဲ့ဒီဟာကိုအားနည်းချက်ဖြစ်စေပါတယ်။ကျွန်တော်တို့စိုးရိမ်မိပါခင်ဗျအဲ့ဒါကို
ဟုတ်ကဲ့အစိုးရရဲ့သတင်းမီဒီယာအခန်းကဏ္ဍကပိုးပြီးတော့ကြီးလာတာတွေ့ရပါတယ်အဲ့ဒီတော့လက်ရှိမှာပြည်ချာရေးဝန်ကြီးဌာနအနေနဲ့ရောဒီအစိုးရရဲ့သတင်းမီဒီယာဟာလာသတင်းမီဒီယာအခန်းကဏ္ဍရှော့ချနိုင်ဖို့အလားအလာတွေ့ရပါသလားရှင်ဆရာဦးအောင်လာထွန်းဘယ်လိုသုံးသပ်ပါလဲရှင
်ပြည်ချာရေးဝန်ကြီးဌာနရဲ့ပုဂ္ဂလိကမီဒီယာတွေနဲ့ပြိုင်နေတာကိုဝင်ပြိုင်နေတာကိုအဲ့ဒါကိုတော့ရှော့ချဖို့လိုပါတယ်နောက်တစ်ခုကပိုးပြီးတော့သူကပြည်သူကိုအခြေခံတဲ့ပြည်သူကိုမျက်နှာမူတဲ့မီဒီယာဖြစ်ဖို့လိုပါတယ်တက်လာတဲ့အစိုးရဒိုးဆိုးရဆိုတဲ့ဘူဝရမျိုးကိုမထားဘဲနဲ့ဒီလိုသဘောထားကိုထင်ထက်တဲ့မီဒီယာတခုဖြစ်ဖို့လိုပါတယ်သူတို့ဆက်ပြီးတော့ကွန်ဖလစ်ကရှိစွာနဲ့ရပ်တည်နေခြင်းနဲ့ဆိုရင်ဒီနိုင်ငံပိုင်မီဒီယာတွေကိုတုံ့ပြန်ကြည့်ပါတယ်ဒါသိခင်ကပေါ့လေရန်ကုန်မြို့လေမှာကျွန်တော်တို့ဆရာမအချို့ဆန္ဒပြပါတယ်နောက်တစ်နေ့ကျတော့နိုင်ငံပိုင်မီဒီယာတွေကတခွန်းမလေးရေးသားဖော်ပြတာမတွေ့ပါအဲကျွန်တော်ပုံမှန်လေးပဲအဲ့ဒါကိုလည်းမေးဖူးပါတယ်ဘာလို့မရေးတာလဲနိုင်ငံပိုင်မီဒီယာဆိုပြည်သူ့ရဲ့အားထားမှာပေါ့သူတို့က readership ဖာစိတ်နှင်းရှိလို့ရှိပါတယ်နိုင်ငံလုံးမှာအဲ့လိုဟာမျိုးတွေအားနည်းချက်တွေရှိပါတယ်ဟုတ်တယ်ကလည်းဝတ်တုတ်ွေးဖြစ်တယ်နိုင်ငံပိုင်မီဒီယာရှင်းဆုံးရေးရမှာပေါ့ဒီဟာဒီဟာရှက်စရာလည်းမဟုတ်ရှိုးဝဲထားစရာလည်းမဟုတ်ကျွန်တော်နိုင်ငံပိုင်မီဒီယာနဲ့ပတ်သက်လို့တခုကတော့ဒီ commercial ပွာပိုင်းမှာဝင်ပြီးတော့ရှင်းတိုင်းတာကိုနည်းနည်းရှင်းချဖို့လိုပါတယ်ပုဂ္ဂလိကမီဒီယာတွေနဲ့ပုဂ္ဂလိကမီဒီယာတွေကိုရှင်းတန်ဖွင့်ပေးဖို့လိုပါတယ်မဖြစ်မနေလိုပါဘူးအဲ့ဒါနောက်တစ်ခုကတော့သူတို့ဟာတကယ်ကိုပြည်သူကိုကူစားပြုတဲ့မီဒီယာဖြစ်အောင်လုပ်ဖို့လိုပါတယ်လက်ရှိအာဏာရအစိုးရတခုဘေးပါတီဘေးအဖွဲ့ရှိပဲအာဏာရရဒါအရေးမကြီးပါဘူးကျွန်တော်မီဒီယာသမားဟာပါဝါရကိုရှိနေမှာပါအဒီမိုကရေစီရပြီမီဒီယာမလိုတော့ဘူးအဲ့ဒါလည်းမရှိပါဘူး professional ဖြစ်ရမယ် independent ဖြစ်ရမယ်အဲ့ဒီဘက်ကိုပဲကျွန်တော်တို့ဥပဒေရမှာပါခင်ဗျာ
ဟုတ်ကဲ့ဆိုဆရာခုနပြောသွားတဲ့အရေးကြီးတဲ့နှစ်ချက်နဲ့ပတ်သက်ပြီးတော့လက်ရှိပြည်ချာရေးဝန်ကြီးဌာနအနေနဲ့ဥပမာလက်ရောလာနိုင်ဖို့ပြောင်းလဲလာနိုင်ဖို့အနေအထားရှိပါလားဆရာဘယ်လိုမြင်ပါလဲရှင
်ကျွန်တော်ကတော့အချိန်ပေးရင်အချိန်ပါပဲခင်ဗျာအားလုံးအချိန်ပါကျွန်တော်တို့လွန်ခဲ့တဲ့စနေလောက်ကဒီနေ့အချိန်တွေကိုကျွန်တော်ညွှန်မတွေ့ရခဲ့ပါဘူးဒါပေမဲ့ဒီနေ့အချိန်တွေရောက်လာပါပြီဒါပေမဲ့ချိန်လေးအတိုင်းမဖြစ်တာရတော့အများကြီးရှိတာပေါ့အဖြစ်ပြတော့ဖြစ်ရလိမ့်မယ်ထင်ပါတယ်။နောက်ဆုံးဖြတ်နိုင်ဆုံးရှိတဲ့ပုံကိုယ်တွေနားကြားဖို့လိုပါတယ်။တကယ် policy making level ကပုံကိုယ်တွေနားထည့်ဖို့ဒီစကားမျိုးရောက်ဖို့လိုမယ်ထင်ပါတယ်။ဥတီကတော့မရောက်နိုင်သေးဘူးလို့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ဆရာဦးအောင်လာထွန်းအခုလိုဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။